ကိုအောက်ကမင်းမင်းမင်္ဂလာပါခင်ဗျဒီမုံရွာမြို့မှာကျင်းပတယ်ပေါ့နော်တတိယကြိမ်မြောက်လူငယ်ဖိုမြန်မာလူငယ်ဖိုရမ်တစ်ခုကျင်းပတယ်လို့သိရတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းလေးပြောပြပေးပါခင်ဗျ
မြန်မာနိုင်ငံလုံးဆိုင်ရာလူငယ်တို့ဆိုနေပွဲကတုံးရတာကမြင်မှလို့သိရပါတယ်ဒီမတဲ့ပိုက်ပါတော့ကျွန်တော်တို့ဖွင့်ပွဲလုပ်ပြီးတော့ပြည်ထောင်စုဝန်ကြီးလူကယ်ဆယ်အင်းနဲ့ပြည်နယ်နေရာစားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပဒဝမြင့်အင်းနဲ့တိုင်းရာကြီးဆိုရဘက်ကဝန်ကြီးတို့မြန်မာတက်ရောက်ပါတွေ့ရပါတယ်ကျွန်တော်နဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်နောက်တစ်ခုဖြစ်တဲ့ဒေါ်ထုမေရခိုင်ပြည်နယ်မြစ်ဆန္ဒနယ်ဟာအမတ်စတေကဒေါ်ထုမေလည်းပါပါတယ်ကျွန်တော်နှစ်ယောက်ကတော့ဒီ panel discussion ပေါ့နော်အဲ့ဒီကကျွန်တော်တို့ဝင်ရောက်ပြီးတော့ဆွေးနွေးပေးပါတယ်ဆွေးနွေးတဲ့အကြောင်းရင်းကတော့လူငယ်ရေးရမှုဝါဒဟောဟုတ်တဲ့ဘာတွေလိုအပ်လဲပြီးတော့လူငယ်တို့အတွက်ဘာတွေပြင်ဆင်ထားရမလဲဆိုတဲ့ဟာလေးအဲ့ဒါလေးကိုပဲဒီကကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ခင်ဗျာ
တို့ရရတရားစီမံချက်ထဲမှာလူငယ်ရေးရမှုဝါဒနဲ့ပတ်သက်ပြီးတော့ဗောနော်အော်တိုဘာလကိုမှမူကြမ်းထွက်ပေါ်နိုင်မှုတဲ့ရေးဆဲနိုင်မှုတဲ့လူငယ်အတန်စစ်စစ်တွေပါဝင်ဖို့တဲ့ဗောနော်ကိုယ်စားလှယ်တွေအနေနဲ့ဝန်ကြီးဌာနအနေနဲ့ကြိုးစားနေရလို့ပြောခင်ဗျာအဲ့ထဲမှာကိုဘယ်လိုပုံစံမျိုးတွေပါဝင်တယ်လဲဗောနော်အဲ့ဒါလေးလည်းပြောပြပေးပါအောင်ခင်ဗျာ
ဟုတ်ဒီလက်ရှိကတော့တော်တော်မှာကျွန်တော်မနေ့ကလူငယ်ရေးရမှုဝါဒရေးဆဲဖို့ဒီတင်ရှိမရှိနဲ့ပတ်သက်ပြီးတော့ကျွန်တော်မေးခွန်းပေးပါတယ်အဲ့ဒါကိုလာပြီးတော့မေးခွန်းလာထည့်သွားပါမယ်ဗောနော်ဒီနေ့ကတော့ဦးစားပြီးတော့လူငယ်တွေဒီနေ့အတိုင်းမှာရှိတဲ့လူငယ်တွေရနေပြီးတော့ဆက်လာပြီးတော့ဆွေးနွေးတာကျွန်တော်သိရတော့အယောက်350ဝန်းကျင်လောက်ရှိပါတယ်ပြီးတော့သူတို့ဆွေးနွေးတာကကောင်းစဉ်လေးခွဲပြီးတော့ဆွေးနွေးတယ်သဘာဝပတ်ဝန်းကျင်ရယ်ပြီးတော့လူငယ်နဲ့မူကြီးစေဝါရယ်ပြီးတော့လူငယ်နဲ့ငင်းချမ်းရေးရယ်ပြီးတော့လူငယ်ရေးရမှုဝါဒဆိုပြီးအဲ့ဒီကောင်းစဉ်လေးခုဆွေးနွေးတာပြရတယ်အဓိကတော့အဲ့ဒီလူငယ်ရေးရမှုဝါဒရေးဆွဲတဲ့အချိန်မှာလူငယ်တွေကိုယ်တိုင်ရေးဆွဲဖို့ကပိုပြီးတင်တော်ပါတယ်လူငယ်တွေမှာရှိနေတဲ့အခက်အခဲတွေပြဿနာတွေစိန်ခေါ်မှုတွေကိုလူငယ်တွေကိုယ်တိုင်ပဲသိရှိပါတယ်အဲ့လိုမျိုးကိုကျွန်တော်တို့လူငယ်တွေခံစားရတဲ့အခက်အခဲတွေပြဿနာတွေစိန်ခေါ်မှုတွေကိုဖြေရှင်းတော်လာဖို့ဆိုရင်လူငယ်သူကိုယ်တိုင်ကပါဝင်ပြီးတော့ပူပေါင်းပါဝင်ဆောင်ရွက်ဖို့လည်းလိုပါပဲကိုယ့်ရဲ့အခက်အခဲပြဿနာကိုဖြေရှင်းဖို့လည်းဘယ်လိုလိမ်းလမ်းတွေသုံးမလဲအဲ့လိုသုံးတဲ့နည်းလမ်းတွေပေါ်မှာကိုယ်တိုင်လည်းပါဝင်ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့ဆောင်ရွက်တဲ့နယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒါကိုလည်းကျွန်တော်ကပြီးတော့ကျွန်တော်တို့လက်ရှိတိုင်းပြည်သွားနေတဲ့ဒီမိုကရေစီကျူးကျင်ပြောင်းလဲရေးနဲ့ဖက်ဒရယ်နိုင်ငံတော်ကြီးထောင်ကြီးတို့ခန့်ကန်လာမှာလူငယ်သူကိုယ်တိုင်ကပုံမပူပေါင်းပါဝင်ဆောင်ရွက်လာစေရည်ကိုလည်းအဓိကထားပြီးကျွန်တော်အဲ့ဒါကိုဆွေးနွေးဖြစ်ပါတယ်ခင်ဗျာ
အခုဆိုနောက်ပိုင်းဆိုရင်ပါလူငယ်တွေရဲ့ပြီးတော့တို့တွေဘာတွေစပို့ပြီးတော့ဆွေးနွေးကြတယ်တို့အနေနဲ့ဘာတွေလိုအပ်ချက်ဘာတွေအများဆုံးရှိတယ်ဆိုတာမျိုးဆွေးနွေးတာမျိုးရှိလားမသိခင်ဗျာ
လူငယ်သူကအကောင်လုံးဒီလေးကိုတက်တက်ကြွဆွေးနွေးကြကျွန်တော်တွေ့ရတယ်အဓိကလူငယ်နဲ့မူရစ်စေဝါနဲ့ပြီးတော့လူငယ်နဲ့ငင်းချမ်းရေးရပြီးတော့နောက်ဟိုမှာရောကျွန်တော်တို့လူငယ်ရေးရမှုဝါဒရေးဆွေးဖွဲ့မှာရောသုံးခုလုံးမှာတက်တက်ကြွဆွေးနွေးကြတွေ့ရတယ်ဒါပေမဲ့တဘာဝတဝန်ချင်းမှာလည်းဟိုလူမလျော့ပါဘူးလူကတော့မြန်မာမြင့်မြတ်တာဖြစ်ပါတယ်လူငယ်တွေအဲ့ဒါကိုအရန်ကိုအားဆိုင်နေကြပါတယ်သူတို့အတွက်လူအပ်ချက်ဆိုခုနကပြောတဲ့ဘောသူတို့တွေမှာလူအပ်ချက်မပြည့်ခင်မှာရေးဆိုင်နေရအခက်အခဲတွေဟာရှိတယ်ကျွန်တော်တို့မူရစ်စေဝါဆိုပါဆိုမူရစ်စေဝါဟာနိုင်ငံတော်တိုင်းနဲ့ပတ်သက်ပြီးတော့ဖြစ်နေတယ်အဲ့တော့ဒီမူရစ်စေဝါနဲ့ပတ်သက်တဲ့လူငယ်ထုပုံမှာဒီမူရစ်စေဝါဆွဲနေတဲ့အတွက်လူငယ်ထုမှာသူတို့ဘဝတိုးတက်ရေးမြန်မာပြည်အတွက်သူတို့အတွက်အနောက်ရှေ့အရန်ကိုဖြစ်စေတယ်အဲ့ဒီမူရစ်စေဝါဖောင်းပွားနေတဲ့ကိစ္စတွေဒါတွေကိုဖြည့်ရှင်းပေးဖို့အတွက်သူတို့ရဲ့လူအပ်ချက်ဆိုပြီးတော့ပေါ်လာလိမ့်မယ်လူအပ်ချက်ကိုသိသွားပြီဆိုရင်သူကတောင်းဆိုလိမ့်မယ်အဲ့တောင်းဆိုချက်တွေမှာဟုတ်ပါပြီအဲ့တောင်းဆိုချက်တွေမှာသူကတာဝန်ယူမှုတာဝန်ခံမှုပါပါလာပါတော့ဒါတွေကတော့တောင်းတယ်ဒီလိုတောင်းလိုက်တဲ့အတွက်ဒီလိုဖြစ်ဖို့အတွက်ကျွန်တော်တို့လူငယ်တွေပဲချမ်းရလေဘယ်လိုမျိုးပြန်လဲကူညီပေးရမလဲဘယ်လိုမျိုးတာဝန်ယူမှုတာဝန်ခံမှုနဲ့သွားမလဲဆိုရဲအစိုးရနဲ့လူငယ်ထုကြမှာကျွန်တော်တို့ဒီလိုအပ်ချက်တွေတောင်းဆိုချက်တွေစိန်ခေါ်မှုတွေကိုဥပပေါင်းဆောင်ရွက်ပြီးတော့အပြန်အလှန်တာဝန်ယူမှုတာဝန်ခံမှုနဲ့ဖြည့်ရှင်းကြပါလိမ့်မယ်ခင်ဗျာဒီဝန်ကြီးဌာနအနေနဲ့အဲ့လိုမျိုးနေအိပ်ပစ္စည်းတွေမှာလူငယ်ကိုဘယ်နဲ့ဥပဒေထက်မယ်ဆိုတဲ့အားတော်ဝန်ကြီးကိုယ်တိုင်လည်းပြောသားလိုက်တဲ့ဟိုကျွန်တော်တို့လည်းမသိရပါဘူးပြီးနောက်တစ်ခုကဒါအစိုးရရဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့လည်းကိုပြောကြလို့မရပါဘူးလူငယ်တောင်းဆိုချက်ပေါ်မှာမူတည်ပြီးတော့ဘာတွေဆောင်ရွက်ရမလဲဆိုတာအခန့်ကဏ္ဍပီပီသက်ဆိုင်ရာဝန်ကြီးဌာနနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်ပါမှာပါခင်ဗျာ
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကိုအောက်ကို
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်